ဥပဒေချမ်းကော်မတီကနေပြီးတော့အခုလက်ရှိပြုစုနေတဲ့တိုင်းရင်းသားအခွင့်အရေးကာကွယ်ရေးဥပဒေနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပါအောင်ခင်ဗျာဒီဥပဒေထဲမှာအဓိကဘာအချက်တွေကိုအလေးပေးရေးဆွဲထားရဲဆိုတာပေါ့လေ
ဟုတ်ကဲ့ရှင်ကျမတို့ကဒီဥပဒေကိုရေးဆွဲရတဲ့အကြောင်းရင်းကတော့ဒီတူလွတ်တော်ကိုစလေကုခိုင်မဲဆန္ဒနယ်ကဥတီခွန်မြတ်ပေါ့နော်တိုင်းရင်းသားအခွင့်အရေးကာကွယ်ဆောင်ရှောက်တဲ့ဥပဒေကိုပြဋ္ဌာန်းချင်တယ်ဆိုပြီးမှအဆိုတင်သွင်းခဲ့တယ်အဆိုတင်သွင်းတော့အဆိုအောင်ရတော့ပေါ့နော်အဲ့တော့အဆိုအောင်သွားတော့ဒီရဲ့ဥပဒေကိုကျမတို့ဥပဒေချမ်းကော်မတီကရေးဆွဲတယ်ရှင့်အဲ့ဒါရေးဆွဲနေရင်ကျမတို့အဓိကအချက်တွေပါလုံးဆိုရင်ဂျီတောင်စုတိုင်းရင်းသားရေးရဝန်ကြီးဌာနသူရဌာနနဲ့ပြည်တော်စုတိုင်းရင်းသားရေးရဝန်ကြီးရမနော်အဲ့ဒါတွေကိုထည့်သွင်းထားတယ်နောက်ပြီးလို့ရှိရင်ဗန္ဒာရေးဆိုင်ရာပေါ့ဗန္ဒာရေးတွေကိုဟိုဘယ်လိုမျိုးတုံးဆွဲရမယ်ပေါ့နော်နောက်ပြီးရရတုံးမှန်းချိန်ငွေစင်းမှဘယ်လိုမျိုးထည့်ရမယ်ဆိုတဲ့အနေထားလေးလည်းရေးထားတယ်အဓိကအားဖြင့်ဒီဘာသာစာပေရင်ကျေမှုပေါ့နော်အနောက်ပြည်တိုင်းနာတွေရဲ့အခွင့်အရေးတွေကိုမဆုံးရှုံးရအောင်ဆိုပြီးတော့ရည်ဆွဲပြဋ္ဌာန်းခြင်းဖြစ်ပါလေရှင
်။ဟိုလောလောဆယ်အထိမှဒီနေပြည်တော်ကပြည်ထောင်စုဝန်ကြီးဌာနတွေမှာပေါ့လေပြည်ထောင်စုအစိုးရအဖွဲ့မှာပြည်ထောင်စုတိုင်းရင်းသားရေးရဲ့ဝန်ကြီးဌာနမရှိတဲ့အတွက်ပေါ့လေပြည်နယ်တို့တိုင်းဒေသကြီးတို့မှာရှိတဲ့တိုင်းရင်းသားရေးရဲ့ဝန်ကြီးတွေရဲ့အခွင့်အရေးတွေကိုဆုံးရှုံးနေလို့လားခင်ဗျာ။
ဒီလိုမျိုးဖြစ်နေလို့ဆိုရင်ကျမတို့ကဖွဲ့စည်းပုံအခြေခံဥပဒေမှာတိုင်းရင်းသားရေးရဝန်ကြီးဆိုတာပါလေတိုင်းဒေသနဲ့ပြည်နယ်အဆင့်မှာပေါ့နော်အဲ့မှာပါတော့ကျမတို့ကတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးတွေအားလည်းရှိတယ်တိုင်းဒေသနဲ့ပြည်နယ်ဝန်ကြီးနောက်ပြီးတိုင်းရင်းသားရေးရဝန်ကြီးတွေလည်းရှိတယ်အဲ့လိုမျိုးဖြစ်တဲ့အနေအထားမှာတို့ကတိုင်းဒေသနဲ့ပြည်နယ်ဝန်ကြီးတွေမှာတိုင်းရင်းသားရေးရဝန်ကြီးတွေကကက်ဘိနက်ကိုတက်ခွင့်မရဘူးအဆင့်လျှော့ထားတဲ့ပုံစံရှိတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာခါကြတော့ဒန်းတူပြထားတဲ့တန်းတူပြထားတဲ့ချိန်မှာသူနဲ့တက်ဆိုင်ရာတိုင်းဒေသနဲ့ပြည်နယ်အစိုးရတွေရဲ့ဒီဥပဒေမှာခကြတော့တိုင်းရင်းသားရေးရဝန်ကြီးကိုအစင်လျှောထားတာအစင်လျှောထားခကြတော့သူ့မှာတိုင်းရင်းသားရေးရဝန်ကြီးရဲ့ဝန်ကြီးဆိုတဲ့မိကမတအမိပဲရှိရဲ့ဌာနလည်းမရှိဘူးလုပ်တဲ့လုပ်ငန်းစဉ်တွေကလည်းမရှိဘူးဘတ်ဂျက်လည်းမရှိဘူးမနော်သူကဘာအလုံးမလုပ်ပိုင်ခွင့်မရှိဘူးသူများကျပ်ပြင်းနဲ့ထိုင်တာတော့အစည်းအဝေးရှိရတော့အခမ်းအနားရှိရတော့ဆိုတော့တက်ခွင့်ရတဲ့အနေအထားဖြစ်နေတော့ဗောနော်အဲ့လိုမျိုးဖြစ်နေခကြတော့ဒေါက်တာအေးမောင်ရခိုင်ပါတီကဒေါက်တာအေးမောင်ကလည်းအဲ့ဒီကတိုင်းရင်းသားရေးရဝန်ကြီးတွေရဲ့ချင်းမြင့်ွေအဆောင်အယောင်တို့တွေကိုလည်းဒီဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတင်တယ်နောက်ပြန်ရင်သူကတိုင်းရင်းသားရေးရဝန်ကြီးနဲ့သက်ဆိုင်ရာတိုင်းဒေသပြည်နယ်ဝန်ကြီးတွေနဲ့အဆင့်တူဖြစ်တယ်ဆိုတာကိုလည်းခုံရုံးကိုတင်ခဲ့တယ်ဗောနော်အဲ့ခုံရုံးမှာကကြတော့အဖြေရပြီးပြီးအောင်ခဲ့တယ်။နားအောင်မြင်ခဲ့ပေမဲ့အခုအချိန်ထိလက်တွေ့အချိန်ထိသူတို့ကတိုင်းဒေသနဲ့ပြည်နယ်အဆင့်တိုင်းရင်းသားရေးရဝန်ကြီးတွေကမပြဘူးဖြစ်နေရဗောနော်အဲ့ဒီအတွက်ကိုကြတော့သူတို့လည်းတော်တော်လေးစိတ်မကောင်းလည်းဖြစ်တယ်။နောက်ကတိုင်းရင်းသားရေးရဝန်ကြီးတွေအားလုံးကစိတ်တကျနေကြတယ်ဆိုတဲ့အနေအထားလေးတော့ရှိရပါတော့အဲ့ဒီကိစ္စကိုကျမတို့ရဲ့ဒီလွတ်တော်ဥက္ကဋ္ဌသူရဥရှင်မန်းကလည်းအဲ့ဒီကိစ္စကိုတည်ပါလေရှင့်
လွတ်တော်တွေစပေါ်လာတော့ပြည်နယ်အဆင့်တိုင်းဒေသကြီးအဆင့်မှာရှိတဲ့တိုင်းဒေသဝန်ကြီးတွေအဓိကကြုံခဲ့ရတဲ့အခက်အခဲတစ်ခုအနေနဲ့သူတို့ကအဆောင်အယောင်မရဘူးရုံးခန်းမရဘူးနောက်သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးတွေရဲ့အစိုးရအဖွဲ့အစည်းအဝေးတွေတက်ခွင့်မရဘူးဆက်သဖြင့်အတန်တွေလည်းတော်တော်ကြဲလောင်ကြားခဲ့ရတယ်ပေါ့လေအခုနောက်ပိုင်းမှာရောဒီအခွင့်အရေးတွေပြည့်ပြည့်ဝဝရကြပြီလားခင်ဗျဒီပြည်နယ်အဆင့်တိုင်းဒေသကြီးအဆင့်တွေမှာရှိတဲ့အစိုးရအဖွဲ့တွေကတိုင်းဒေသဝန်ကြီးတွေမှာပေါ့လေ
အာမရဘူးရှင်အခုအချိန်ထိပဲသူတို့ကမှတာဝန်နဲ့လုပ်ပိုင်ခွင့်ကမရှိသေးဘူးသူတို့အတွက်လည်းတာဝန်နဲ့လုပ်ပိုင်ခွင့်ကိုမပြဋ္ဌာန်းထားသေးဘူးလေနော်အဲ့ဒါနဲ့ကျမတို့ကတော့ဒီရဲ့တိုင်းရင်းသားဒီအခုတိုင်းရင်းသားခွင့်ရကွယ်ဆောက်ရှောက်တဲ့ဥပဒေမှာပြည်တော်စုတိုင်းရင်းသားရေးရဝန်ကြီးဌာနနဲ့ဝန်ကြီးကိုပြဋ္ဌာန်းဖို့ဟိုကိုရေးဆွဲထားတဲ့အဲ့ဒီရဲ့အောက်မှာတော့ဒီတိုင်းရင်းသားရေးရဝန်ကြီးပေါ့နော်အောက်မဟုတ်ရင်တောင်မှလက်ပဲဒူလို့ပေါ့နော်အဲ့လိုမျိုးတွေရှိဖို့အတွက်ဆိုပြီးတော့ကျမတို့အနေနဲ့မူချမ်းအနေနဲ့ပဲရေးဆွဲထားတာပါအဲ့ဒီမှာတော်တော်ပြည့်စုံတယ်ဆိုတဲ့အနေထားတော့မရှိသေးပါဘူးအဲ့ဒီအတွက်ကြောင့်မနေ့တုန်းကပေါ့နော်ဒီတော့သုလွတ်တော်နာရကသူရဥရှင်မန်းကတိုင်းဒေသကြီးရဝန်ကြီး29ပါနောက်ပြီးရင်တိုင်းဒေသနဲ့ပြည်နယ်လွတ်တော်ဥက္ကဋ္ဌက14ပါပေါ့နော်နောက်ပြီးရင်တမဒယုံကဝန်ကြီးရဥလာထွန်းနောက်ပြီးသေးရေးနဲ့ဆက်ရေးရရှင်းနေချုပ်ပြီးတော့သူတရားတော့ချုပ်ပါနော်အဲ့ဒါဒီရဲ့ကျမတို့ဥပဒေချမ်းကော်မတီတွေနဲ့ပေါ့နော်သက်ဆိုင်ရာတခြားနိုင်ငံရေးပါတီကပုဂ္ဂိုလ်တွေနဲ့ဒီလွတ်တော်ယုံအမှတ်20မှာတွေ့ဆုံဆွေးနွေးကြတယ်ရှင်တိုင်းရင်းသားခွင့်ရကွယ်ဆော့ရှော့တဲ့ဥပဒေတွေကိုထိထိရောက်ရောက်ပြဋ္ဌာန်းပေးနိုင်ဖို့ပေါ့နော်ကျမတို့မှာခကြတော့ဘလို့ဖြစ်နေလုံးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေအစစ်ချက်ပေါ့နော်59ဖွဲ့စည်းပုံအခြေခံဥပဒေ54ဖွဲ့စည်းပုံအခြေခံဥပဒေ2008ဖွဲ့စည်းပုံအခြေခံဥပဒေဒီဥပဒေတွေမှာတိုင်းရင်းသားတွေအတွက်အခွင့်အရေးဆိုပြီးမှပြီးခြားပါရှိရ ဒါပေမဲ့တခါမှမကျင့်သုံးခဲ့ဘူးစာအုပ်ထဲမှာဒီတိုင်းပဲပါခဲ့တာဥရီအနေနဲ့လည်းမပြထမ်းခဲ့တော့ဒီတိုင်းနာတွေအနေနဲ့ဆိုပေးကားပေးဤမရဆိုတဲ့ပုံစံဖြစ်နေတော့ဗောနော
်ဆိုတော့အခုပြည်တော်စုအဆင့်ပေါ့လေတိုင်းရင်းသားကြီးရဲ့ဝန်ကြီးအပါဝင်တူဝန်ကြီးဝန်ကြီးဌာနဆက်သဖြင့်ဒီဥပဒေမူကြမ်းထဲမှာဖော်ဆောင်ဖို့အဆိုပြုထားတယ်ဆိုတော့ကပြည်နယ်အဆင့်တိုင်းရင်းဒေသကြီးအဆင့်တွေမှာကြည့်မယ်ဆိုရင်တိုင်းရင်းသားကြီးရဲ့ဝန်ကြီးတွေဟာလူ့ရဲ့အချိုးအစားပေါ်မူတည်ပြီးတော့ဟိုမှာကရင်ဝန်ကြီးရခိုင်ဝန်ကြီးအဲချင်းဝင်ကြီးဆက်တဲ့ဖြင့်ရွေးကောက်တင်ပြတယ်ပေါ့လေပြည်တော်စုအဆင့်မှာဆိုရင်ဩဒီပြည်တော်စုအဆင့်တိုင်းရင်းသားဝင်ကြီးကဥမာကြရားဖြစ်ရမလားရှမ်းဖြစ်ရမလားရခိုင်ဖြစ်ရမလားကချင်ဖြစ်ရမလားဆက်တဲ့ဖြင့်ပေါ့လေအငင်းပွားမှုတွေရှိမလားနိုင်မလားခင်ဗျ
ရှိလာနိုင်တယ်တမတော်ကတော့ဖြစ်စေချင်တာကပြည်နယ်ကိုအခြေခံတဲ့တိုင်းရင်းသားထဲကနေရွေးစေချင်တယ်နောက်အဲ့ဒီအပြင်သူတို့တွေရွေးကောက်ပွဲဝင်လာခဲ့တဲ့ဒီကောက်ခံကိုယ်စားလှယ်တိုင်းရင်းသားတွေတိုင်းရင်းသားပါတီထဲကနေပြန်ပြီးတော့ရွေးချယ်စီခြင်းနဲ့စေတနာတော့ရှိရယ်စိတ်တော့ရှိတယ်ဗောနော်ဒါပေမဲ့ကျမတို့ဥပဒေကလည်းအခုမှမူကျန်းအဆင့်ပဲရှိသေးတာလေမူကျန်းအဆင့်ပဲဖြစ်နေသေးတဲ့အတွက်ကြောင့်80ဆက်ဘယ်လိုမျိုးသွားမယ်ဆိုတာကျမတို့လည်းအတိအကျမပြောနိုင်ဘူးဒီကိစ္စကဒီနိုင်ငံတော်တမဒနဲ့လည်းတက်ဆိုင်တယ်နောက်ဒီနိုင်ငံတော်ရဲ့အစိုးရအဖွဲ့တော်လွှတ်တော်တွေတမတော်တို့တော့သူတို့ဒီထဲနဲ့အကုန်လုံးကတက်ဆိုင်နေတယ်သူတို့တွေကကျမတို့တိုင်းရင်းသားပေါ်မှာဘယ်လိုမျိုးစေတနာရှိတယ်ဆိုတာကတော့ဒီဥပဒေထွက်လာတဲ့အချိန်ကျမှတိမပေါ်တော့
လူများစုဖြစ်တဲ့ဗမာရောဒီတိုင်းရင်းသားအခွင့်အရေးကာကွယ်ဆောင်ရှောက်ရှိဥပဒေထက်မှာဟိုတိုင်းရင်းသားအနေနဲ့တတ်မှတ်ထားတာလား
ဟုတ်ကဲ့ပါတယ်ရှင်အဲ့မှာတော့အကျဉ်းချုပ်ပြောလို့ရှိရင်ဒီရဲ့ပြည်ရင်းနိုင်ငံအဖြစ်နေထိုင်ခဲ့တဲ့ကချင်ကရားကရင်ချင်းမွန်ဗမာရခိုင်ရှမ်းနစ်ကျင်းတို့ဤမျိုးနွယ်စုများကိုဆိုသည်ဆိုပြီးမှဒီတိုင်းရင်းသားရဲ့ definition ကိုဖွင့်ထားတာရှိရတယ်
ဒီဥပဒေမူကြမ်းကိုရောဘယ်တော့အပြည့်အသက်ရေးဆွဲပြီးတော့ဘယ်တော့လောက်ဖြင့်လွတ်တော်မှာတင်ဆွေးနွေးအတည်ပြုနိုင်လိမ့်မယ်လို့မျှော်မှန်းထားတာရှိပါလားခင်ဗျာ
သိချာမတိသေးဘူးကျမတို့ဥပဒေကြမ်းကော်မတီမှာတင်ကျမတို့ဆွေးနွေးတာပြင်ဆင်တာတွေလောက်တာက၈ချိန်လောက်ရှိပြီ
ဒေါ်နန်းဝန်ကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်